ရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖက်ရောက်မဲ့လူရဲတွေကိုဟန်တားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှတကပိတ်ဆွေးနွေးပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်မှုအတွက်တော့သဘောတူညီမှုမရခဲ့ကြပါဘူး။ဒီအတွက်လည်းလူမျိုးရေးကောင်စီဖွဲ့ဝင်ဥရောပသမဂ္ဂ EU နိုင်ငံတွေကသာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။
We urge Myanmar to comply with the provisional measures indicated by the ICJ, which we recall are compulsory under international law.
ICJ ကချမှတ်ထားတဲ့ကနဦးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့တိုက်တွန်းကြောင်းနဲ့နိုင်ငံတကာဥပဒေတွေနဲ့အညီခိုင်မာတဲ့ဆောင်ရွက်ချက်တွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရေးယူနိုင်အောင်ထပ်မံတောင်းဆိုတဲ့အကြောင်း EU ဖွဲ့ဝင်အစိုးရနိုင်ငံကကုလသမဂ္ဂဆိုင်ရာသံတမန်ကြီးစဗန်ဂျာဂန်ဆန်ကကြေညာချက်ကိုဖတ်ပြသွားတာပါ။ကံပြင်းထဲမှာဖြစ်ပွားနေတဲ့အကြောင်းရင်းကိုဖြေရှင်းဖို့သာမကကချင်းနဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဖြေရှင်းဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့တိုက်ခါရှိရှိလုံခြုံမှုရှိရှိနေရပ်ပြောင်းလဲရေးစီစဉ်မှုနဲ့ကုလသမဂ္ဂတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကံပြင်းနယ်အချံပေးကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တွေလည်းပါဝင်ပါတယ်။လုံခြုံရေးကောင်စီစီဝဲပြီးကြေညာချက်ထုတ်ပြန်မဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံနဲ့အဓိကမဟာမိတ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံနဲ့လူညင်းရေးကောင်စီအလက်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံတို့ကကန့်ကွက်ခဲ့တယ်လို့လည်းတန်တမန်တန်ဝန်းကိုကူကားပြီး AP သတင်းကဖော်ပြပါရတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဟင်ဂျာဆွေးနွေးအုပ်စုကစီးနင်းတိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဆရာဗရင်ညင်ကိုချိုးဖောက်ရရောက်တယ်ဆိုပြီးကမ်ဘီယာနိုင်ငံကတရားစွဲခဲ့တာကို ICJ ကကနဦးဆုံးဖြတ်ချက်ချရမှာလူမျိုးတုံးတပ်ဖြတ်ရရောက်မဲ့လုပ်ရက်တွေကိုဟန်တားနိုင်အောင်မြန်မာစစ်တပ်ကဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားတဲ့မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မှာလူမျိုးတုံးဖြစ်အောင်လုပ်ခဲ့တာမရှိကြောင်းပြောဆိုထားပေမဲ့စစ်ရာဇဝင်မြောက်တဲ့လုပ်ရက်တွေချို့ရှိကြောင်းမချသေးရင်ကပဲပြောဆိုထားပါတယ်